ယူရိုနိုင်ငံဘက်တက်မြူကရဲတင်နှန်းကြောင့်ကိုအတီကံဘုံခွဲတိုက်ခိုက်ခဲ့တာကြောင့်အ ਨੇ အစုံ18ယောက်တည်ဆုံးပြီးတော့26ယောက်ဒဏ်ရာရသွားတယ်လို့အီရတ်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ဘက်တက်မြူရှေ့မြောက်ပိုင်းကရဲတင်နှန်းကြောင့်မှာတနင်္ဂနွေနေ့တုန်းကရဲတပ်ဖွဲ့ဝင်တွေဂိတ်ပေါက်ကထွက်လာကြတဲ့အချိန်မှာအကြမ်းဖက်သမားဟာသူ့ရဲ့ကားကိုအတီကံဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့အီရတ်ရဲဘက်ကလာတဲ့သတင်းတွေကပြောပါတယ်။ထိခိုက်ဒဏ်ရာရသေဆုံးတာရင်းနဲ့ပတ်သက်ပြီးတော့ဘက်တက်စေယုံကတာဝန်ရှိသူတွေကအတီးပြုပြောခဲ့သလိုသေဆုံးတဲ့သူတွေအလုံးဟာရဲအရာရှိတွေနဲ့ရဲအရာရှိလောင်းတွေဖြစ်တယ်လို့ပြောပါတယ်။တေကန်ဘုံခွဲသမားတွေဟာအီရတ်နိုင်ငံတဝမ်းမှာရှိတဲ့လုံခြုံရေးဂိတ်တွေနဲ့တားထားတဲ့အတားအဆီးတွေကိုဖျက်ပြီးတော့တိုက်ခိုက်တာတွေလုပ်တာကြောင့်အီရတ်ရဲတပ်ဖွဲ့ဝင်အစ်စ်တွေဟာထက်ခါတလဲလဲတိုက်ခိုက်တာတွေခံနေရပါတယ်။အခုလိုအတေကံဘုံခွဲတိုက်ခိုက်ခဲ့တာကြောင့်အီရတ်နိုင်ငံမှာအချိန်အနည်းငယ်ကြာငြိမ်သက်နေခဲ့တာကိုအဆုံးသတ်သွားခဲ့ပါတယ်။မကြာသေးခင်သတင်းပတ်တွေအတွင်းအီရတ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေဟာတိတိကျကျလည်းကြာဆင်းလာနေတာဖြစ်ပါတယ်ခင်ဗျာ။